ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနမှကမ္ဘာပြစ်မှုစီရင်ရေးဆိုင်ရာအထူးသံအမတ်ကြီးအဖြစ်တာဝန်ယူမှုတဲ့စတီဗန်ရက်က
အန်ဆန်ဆူချီ and the government are denying the reality of what happened, the reality that we hear from the victims and whom I was with yesterday in a presentation
တော့အန်ဆန်ဆူချီဦးဆောင်တဲ့အစိုးရဟာမြန်မာပြည်မှာလုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုဥပက္ခပြုပြီးငင်းဆိုသွားခဲ့တယ်လို့ RFA ကိုပြောပါရခင်ဗျာ။ဒါအပြင်သူကဒေါအောင်ဆန်းစုကြည်ကိုလည်းအင်ပတန်စိတ်ပြက်မိတယ်လို့ပြောပါတယ်။ဘူတီတောင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကအပြည်ပြည်ဆိုင်ရာတရားရုံးမှာမြန်မာအစိုးရဘက်ကတင်ပြချက်တွေဟာအားနည်းတယ်လို့ဝေဖန်ပါရခင်ဗျာ
။ဂမ်ဘီယာနိုင်ငံဘက်ကရှင်းနေရတခုထောက်ပြတာရှိပဲ။အဲ့ဒါပါလဲဆိုတော့ကျွန်တော်တို့2012ခုနှစ်မှာဖြစ်ခဲ့တဲ့ဒီရခိုင်ပြည်နယ်ဖြစ်စဉ်တွေအပေါ်မှာဒီသူတို့ကဒီအယ်ဂျာဇီးရီးယားကနေဒီပရိုဂျူဆာဖီလ်ဗစ်ကဒီကျွန်တော်တည်င်းမတန်ကန်တခုရိုက်ခဲ့တယ် hidden genocide ဆိုပြီးပါဆိုတော့အဲ့ဒီတည်င်းကားကို2013ခုနှစ်ဒီအောက်တိုဘာလ30ရက်နေ့မှာသူတို့က release လုပ်တယ်ဆိုတော့အဲ့ဒီထက်မှာအမောက်ခဝီလျံချာဘတ်ကမှတ်ချက်ပေးသွားတယ်ဗောလေဆိုတော့ဒီရခိုင်ပြည်နယ်မှာ2012ခုနှစ်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေကိုသူလေ့လာကြည့်တဲ့အခါမှာလူတွေရဲ့ဒီရိုဟင်ဂျာတွေရဲ့ identity ကိုငင်းတာတို့သူတို့ကိုမွေးစည်းရမထုတ်ပေးတာတို့စသဖြင့်အချက်တွေကိုအများကြီးပြောပြီးတော့ဒီမှာဒီ genocide ဖြစ်ဖို့အတွက်ရည်ရွယ်ချက်ရှိတဲ့သဘောလေးပြောပါတယ်ပြီးရင်တစ်ဖြည်းဖြည်းနဲ့ဒါက genocide zone လေးကိုသွားနေလေ warning sign တွေပေါ့နော်ရှိနေတယ်ဆိုပြီးမှသူက genocide ဘက်ကိုပဲအားသက်နေမှပြောသွားတာကိုဂမ်ဘီယာဘက်ကရှင်းနေကထောက်သွားတဲ့ပုံမှာကျွန်တော်တို့မြန်မာနိုင်ငံကလည်းနောက်ဆုံးလေချေပါတဲ့ခါကျတော့အဲ့ဒီပမောက်ခဝီလျံကသူအဲ့ဒါကိုဂျီနိုဆိုက်ဖြစ်တယ်လို့မပြောခဲ့ဘူးလို့တော့ညင်းတာတွေ့ရတယ်။ကျန်တဲ့အချက်တွေချေပါတဲ့ခါမှာလည်းတစ်ဖက်ဂမ်ဘီယာဘက်ကတပ်တည်တရကအတိအကျတဲ့သူတို့ကတင်ပြပြီးတော့မြန်မာနိုင်ငံဘက်ကပြန်ချေပါတာကဟိုနည်းနည်းလေးအားနေတဲ့သဘောမှာတွေ့တယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူစွန်းကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ဟာတဖက်ကစွပ်စွဲချက်တွေကိုကောင်းကောင်းခြေဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်
။ဟိုမဲနေပါညာလည်းမရှိတဲ့ခါကျတော့ကျွန်တော်တေးဝင်တော့ကျွန်တော်ပြောတာမဟုတ်ဘူးမြန်မာနိုင်ငံသားတယောက်မြန်မာတိုင်းရင်းသားတယောက်အနေနဲ့ကိုယ်ကိုယ်လည်းပဲစိတ်တပိုင်းဒီကိစ္စတွေမှာပါဝင်ဆောင်ရွက်နေရတဲ့ဒုတိယအနေနဲ့ကျွန်တော်မြင်တာကျွန်တော်ပြောပါမယ်လေနော်။အဲ့တော့ဒီအနေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့နိုင်ငံတော်ရဲ့တိုင်းပြည်ကပုဂ္ဂိုလ်ဟာရှင်းရှင်းလင်းလင်းပြောသွားတယ်။ဘယ်သူမှပုတ်ခတ်ကြည့်ပါပြောနေတာမရှိဘူး။ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေအခက်အခဲတွေကိုလည်းရှိရှိတိုင်းပြောသွားတယ်ကျွန်တော်ရဲ့တရားစီရင်ပိုင်းဆိုင်ရာပြုပြင်ဖို့လိုတဲ့အချက်တွေဒီတော့မှကျွန်တော်လုပ်ရမယ့်အချက်တွေလက်ရှိတိုင်းပြောသွားတယ်အဲသို့တော့သူတို့ဆွဆွဲနေတဲ့ဟာကျွန်တော် site ဆိုတဲ့ဟာတော့ဘလို့မှမဖြစ်နိုင်ဘူးဆိုတော့ရှင်းရှင်းလင်းလင်းသူပြောသွားတယ်ဟိုနိုင်ငံရေးပိုင်းကနေပြောသိပြောလိုက်တဲ့အားကိုနိုင်ငံတော်တိုင်ပင်ခံအနေနဲ့ပြောသွားတာလည်းပြည့်စုံတယ်လုံလောက်တယ်အဲတစ်ဖက်ကဥပဒေကြောင်းအရပြန်ကြည့်မယ်ဆိုရင်တော့ဥပဒေကြောင်းအရပုံမူပြီးတော့ကျွန်တော်တို့ဟိုခိုင်ခိုင်လုံလုံပြောသွားနိုင်တာကိုကျွန်တော်တို့ဟုတ်လားဟိုဘက်ကဟိုဆွဆဲတဲ့အချက်တွေကိုလည်းအကောင်းခြေပတ်သွားနိုင်တာကျွန်တော်တို့အကောင်းမြင်ရတယ်လေဂမ်ဘီယာပြီးတော့ဒီကိစ္စကိုဒီခုံရုံးကိုတင်ဖို့အတွက်ပြပမှုဟာသူကဘလောက်ပဲညင်းညင်း OIC ရဲ့ကူစားလုပ်တာဖြစ်တယ် OIC ရဲ့တာဝန်ပေးမှုအရာ OIC ရဲ့ထောက်ပံ့မှုအရာငွေကြေးထောက်ပံ့မှုအရာဟာ OIC ရဲ့ဆုံးဖြတ်ချက်အရာဒါလုပ်တာဖြစ်တယ်ဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းပေါ်ပေါ်လွန်လွန်နဲ့ကျွန်တော်ဘက်ကကြိုးစားနေရတယ်ပြောပြသွားနိုင်တယ်ဒီလိုလောက်တာဟာ OIC ရဲ့ကိုယ်စားလှုပ်ဆောင်ခြင်းဟာ Genocide Convention ရဲ့ပြဋ္ဌာန်းထားတဲ့ဥပဒေပုံမှန်တွေအရလုံးဝလွတ်လို့မရတဲ့အချက်ဖြစ်တယ်ဥပဒေရလည်းအထမမြောက်ဘူးဆိုတဲ့ဟာကိုလည်းပေါ်ပေါ်လွန်လွန်မြင်ရတာပေါ့နော် Contracting Party နှစ်ယောက်နော်စာချုပ်ဝင်အဖွဲ့ဝင်နှစ်ယောက်နှစ်ဦးပေါ့ဗျာနှစ်နိုင်ငံအငင်းပွားမှုဖြစ်မှာပဲဟုတ်လားဒီကိစ္စက IC ချုပ်တင်လို့ရတာ哦
American နိုင်ငံသားဧဌာနအထူးသံအမတ်ကြီးဟောင်း Stephen Rapp က
We hope that the court will issue temporary measures, including a requirement the government comply with the UN investigations. And there's a new mechanism.
BB ဆိုင်ရာတရားရုံးအနေနဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကိုမြန်မာနိုင်ငံကလက်ခံခြင်းအပါအဝင်ကြားဖြတ်အရေးယူမှုတွေကိုမကြာခင်ချမှတ်ထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြန်မာပြည်မှာလူမျိုးတုံးတပ်ဖြတ်မှုတွေအမှန်တကယ်ဖြစ်ပျက်ခဲ့တယ်လို့သူယုံကြည်ကြောင်းနဲ့အရေးယူအပြစ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တာမကြီးဟောက်ထူစွန်းကတော့အဲ့ဒီအမြင်ကိုလက်မခံပါဘူးခင်ဗျာ
။ဒီသူတို့ပြောနေတဲ့ဟ ဟုတ်လားဒီဒီ genocide ဆက်လက်ပြီးတော့ဖြစ်ပွားနေတယ်အန္တရာယ်ရှိတယ်ဗာနဲ့ဆိုတဲ့ထောက်တာလည်းဘာမှမပြနိုင်ဘူးကျွန်တော်နှစ်နှစ်အတွင်းမှာဟိုကကျွန်တော်တို့ဘက်ကအကျိုးဆောင်နေရှင်းပြတယ်နှစ်နှစ်အတွင်းမှာဘာမှဟုတ်လားတိုက်ပွဲလည်းမဖြစ်ညှပ်ပတ်နေဆက်မှုဟိုပေါ့သတင်းလည်းမရှိဟုတ်လားတည်ဆုံမှုလည်းမရှိဘာမှမဖြစ်ပဲနဲ့ဟုတ်လားရှိနေတဲ့ဟာကိုဘာအရေးပေါ်ဆိုပြီးတော့ဘာမှမိချမဆရာမရှိဘူးဆိုတဲ့အချက်ပါချက်ကိုကျွန်တော်တို့ကခိုင်းလုံတာကျွန်တော်မြင်ရတာပေါ့နော်ဆိုတော့ဒီအချက်တွေနောက်တစ်ခုကလည်းပဲကျွန်တော်တို့ကနေရာဆုံးသွားတဲ့လူတွေကိုကျွန်တော်တို့ကလာပြန်ခေါ်ဖို့အတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုလုပ်နေတဲ့ဟာတွေကုလသမဂ္ဂအဖွဲ့အစည်းတွေရရောကျွန်တော်အင်ဂျင်နာချင်းဟလာအာဆီယံဖွဲ့တွေရရောတခြားဟလာတရုတ်တို့အိန္ဒိယတို့ဘာတို့ဘာဟလာဂျပန်တို့ဘာပူးပေါင်းပြီးတော့ကျွန်တော်လုပ်နေတဲ့အချက်တွေဒီအချက်တွေလည်းဟလာအကောင်းဆုံးပြောပြနိုင်ခြင်းအဖြစ် ongoing genocide ဆိုတာဘလို့မှမဖြစ်နိုင်ဘူးဆိုတာလည်းခိုင်ခိုင်လုံလုံတသက်ပြနိုင်တယ်နောက်တစ်ခုက genocide ဖြစ်နေတယ်ဆိုရယ် solution ကျွန်တော်တို့ကသူတို့ဘာမှပြန်ခေါ်စရာမရှိဘူ
းဟုတ်ကဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီး ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်မျှော်ကြပါစို့ခင်ဗျာ